ဒီစစ်အစိုးရအနေနဲ့ပေါ့လေကုလသမဂ္ဂလုံခြုံရေးကောင်စီကထုတ်ပြန်တဲ့ထုတ်ပြန်ချက်ပေါ်မှာလက်ရောမဲ့အနေထားရောမြင်မိပါလားခင်ဗျာ
ခုဒါကြောင့်ကျွန်တော်တို့ဒီမှာလည်းအများဆုံးအကောင့်တွေပေါ်ဖိဖို့ပဲတောင်းဆိုထားပါတယ်
ဒေါ်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးတန်းရွှေနဲ့တွေ့ဆုံမှုကိစ္စနဲ့ပတ်သက်ပြီးတော့ဆက်သွယ်ရေးအရာရှိဝန်ကြီးတူကိုခန့်အပ်လိုက်တယ်ဆိုတော့ဒီလိုအနေထားမျိုးဟာဟိုးရင်တော့လည်းဖြစ်ခဲ့တယ်ဖြစ်ခဲ့ပြီးတော့တကယ်တမ်းကျတော့တေချာတဲ့ပေါ့လေတွေ့ဆုံဆွေးနွေးမှုမျိုးကမရခဲ့ဘူးဒီအခြေအနေပေါ်မှာတုံ့တက်ပြီးတော့အခုအချိန်မှာသူကအရင်တချိန်ကဖြစ်တဲ့ပုံစံမျိုးမဖြစ်အောင်လို့ NLD နဲ့ဘယ်လိုများဆောင်ရွက်ဖို့ရှိပါလဲခင်ဗျာ
ကျွန်တော်ကဒီကိစ္စကိုအရင်တော့လည်းရှိခဲ့တယ်ဆိုတဲ့ဟာကိုလည်းလည်းခွဲမြင်နေတာဒီလိုတရားဝင်ကျင်ညာပြီးတော့ဆောင်ရွက်တာဒါပထမအမှုဆုံးချိန်ပဲအရင်ဆောင်ရွက်ခဲ့တယ်ဆိုတာဆောင်ရွက်တာကိုဆိုတာတရားဝင်တာဝန်အသိန်းတာဘာညာဘာမှမရှိခဲ့ဘူးဒါကတော်တော်ကိုမတူတဲ့အခြေအနေလို့ကျွန်တော်ပြောချင်တယ်လေအခြေအနေမျိုးကတော့ဒါပထမအမှုဆုံးချိန်မလို့အရင်ဟာနဲ့တော့ကျွန်တော်တို့မတူဘူးလို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအခုတစ်ဆက်သေးပဲ88မျိုးဆက်ကျောင်းသားတွေရဲ့အမြင်ကိုဆက်ပြီးမေးကြည့်ပါတယ်88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုအောင်သူကအခုလိုစတင်ပြောပါတယ်
။လုံလုံရေးကောင်စီကနေတင်တာတဲ့တင်တာချက်ကတော့အခုလိုဆိုမှမြန်မာပြည်အပေါ်မှာဒါပထမဦးဆုံးအနေနဲ့အမွေဝင်15နိုင်ငံစလုံးကတင်ပြီးတမျိုးတည်းထုတ်ပြန်တဲ့တင်တာချက်တစ်ခုလို့ကျွန်တော်တို့သိရပါတယ်။အဲ့ဒီဟာကိုတော့ကျွန်တော်တို့ကဒါကတန်တမာရေးရာရှုထောင့်အနေနဲ့ကနေကြည့်ပြီးပြောမယ်ဆိုလို့ရှိရင်တော့ဒီဥစ္စာကျွန်တော်တို့ကတော့အပြုသဘောဆောင်တဲ့အဲရလက်ကောင်တစ်ခုအနေနဲ့ကျွန်တော်တို့မြင်ပါတယ်။
စစ်အစိုးရအနေနဲ့ဘယ်လောက်ထိလိုက်နာဆောင်ရွက်နိုင်မယ်ဆိုတာရောခံမှန်းမိပါလားခင်ဗျာ
အဲ့ဒါကတော့ဒီသူ့အနေနဲ့ဖြစ်ချင်တဲ့ဆန္ဒရှိဖို့ပဲလိုပါတယ်တကယ်လို့ဖြစ်ချင်တယ်သူ့အနေနဲ့ဒီတွဆုံဆွေးနွေးရေးကိုဖြစ်ချင်တယ်ဆိုလို့ရှိရင်ဒီဟာတွေဒီမလိုက်နာနိုင်စရာအချက်တစ်ခုမှမပါဘူးလို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့အခုလိုလုံခြုံရေးကောင်စီရဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့စစ်အစိုးရအနေနဲ့ဘယ်လိုတုံ့ပြန်လာလိမ့်မယ်လို့88မျိုးဆက်ကျောင်းသားအနေနဲ့ခံမှန်းထားပါလဲခင်ဗျာအဲ့အတွက်ကိုကြိုတင်ပြင်ဆင်မှုတွေလုပ်ထားတာရှိပါလားခင်ဗျာ
ကျွန်တော်တို့ကတော့ဗျာဒီမြန်မာနိုင်ငံရဲ့နိုင်ငံရေးမှာဖြစ်ပေါ်နေတဲ့နိုင်ငံရေးတင်းမာသတိပေးခြင်းလေအခုလောလောဆယ်ကဒီတင်းမြောင်းနှစ်ထောင်ခွန်နှစ်မြောင်းနှစ်ထောင်ခွန်စသဖြင့်သူတို့အနေနဲ့ပညာချက်တွေထုတ်တယ်ဥမာဆက်စပ်ရေးဝန်ကြီးတွေခန့်တယ်ဒါပေမဲ့လို့ရှေ့လာမယ့်လုပ်ငန်းစဉ်တွေကိုကျွန်တော်တို့ဘာမှမမြင်ရသေးပါဘူးအဲ့တော့ဒီဘာမှမမြင်ရသေးတဲ့အပြင်အခုလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးတင်းမာမှုတွေကလည်းအသေးသေးနဲ့တင်းမာမှုတွေပုံပြီးကြီးထားလာတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။ဘာဖြစ်လို့လဲဆိုရင်ခါကြတော့ဒီစင်းရမဆန္ဒပြတဲ့ဂျန်းတန်လာတော်ဒီတောင်းသားပြည်သူတွေကိုအခုအချိန်ထိလိုက်နံဖမ်းဆီးနေတဲ့အကျဉ်းစခန်းတွေမှာလည်းတတော်ရေးစခန်းတွေမှာလည်းလိုက်နံတပ်ဖြတ်နေတယ်။ဆိုတဲ့အခါကြတော့ဒီစစ်အစိုးရအနေနဲ့ကဒီနိုင်ငံရေးတင်းမာမှုတွေကိုရှော့ချဖို့အတွက်ကိုသူ့အနေနဲ့ဒါကပထမအဆင့်လောက်ရမှာပါ။နောက်တစ်ခုကဒီလုံလုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုသူ့အနေနဲ့တကယ်တမ်းလိုက်နံဆောင်ရွက်မယ်ဆိုလို့ရှိရင်လေဒီဒေါံဆန်းစုကြည်ကိုအရင်ဆုံးပြန်လှုပ်ပေးရမယ်နိုင်ငံရေးအကျဉ်းသမားတွေကိုအရင်ဆုံးပြန်လှုပ်ပေးရမယ်အခုလက်ရှိနှေးပါးနှိမ့်ချက်မှုတွေဖမ်းဆီးမှုတွေဒီဟာတွေကိုလည်းသူ့အနေနဲ့ချက်ချင်းချက်ဆိုင်ပေးရပါမယ်။ဒီဟာမှမဟုတ်ဘူးဆိုလို့ရှိရင်ဒီစားတစ်ဖက်ရေမုတ်တစ်ဖက်လူမျိုးသူ့အနေနဲ့ကျင့်သုံးနေတယ်လို့ကျွန်တော်တို့ကယူဆတယ်။ဒါဆိုလို့ရှိရင်တော့သူ့အနေနဲ့ကဒါပြည်သူဆွေးနွေးရေးကိုတည်ကျင်တဲ့ဆန္ဒမရှိဘူးလို့ကျွန်တော်တို့ကတောက်ယူရမယ်သဘောဖြစ်နေပါတယ်
။ဒါကတော့88မျိုးဆက်ကျောင်းသားခေါင်းဆောင်တူဦးဖြစ်တဲ့ကိုအောင်သူပြောပြသွားတာပါခင်ဗျာ။